အိန္ဒိယရှေ့မြောက်ပိုင်းမဏိပူပြည်နယ်ထဲမှာမေလကဆက်တင်ဖြစ်ပွားခဲ့တဲ့လူမျိုးစုတွေကြားအကြမ်းဖက်မှုတွေကြောင့်တေဆုံးရသူက140ဝန်းကျင်ရှိနေပြီးယာနဲ့ချီနဲ့လူတွေအိမ်တွေမိလောင်ကျွမ်းခဲ့တယ်လို့အိုးမဲ့အိမ်မဲ့ဖြစ်ရသူက6000လောက်ဟာလဲဒုက္ခသည်စခန်းတွေမှာနေထိုင်နေရပါတယ်လူရေ 3.2 တန်းရှိတဲ့ပြည်နယ်ထဲမှာဒီလိုတိုက်ခိုက်မှုတွေကြောင့်လူအဖွဲ့အစည်းတစ်ခုကြားလူမျိုးရေးကွဲပြားမှုတွေနဲ့နဲ့ဆိုင်ရင်ကိုဖြစ်စေခဲ့တယ်လို့ဒါဟာလက်ရရင် BJP ပါတီခေါင်းဆောင်ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့အတိုက်ခံပါတီတွေကြား꽌ပြားနေတာတွေရဲ့နိုင်ငံရေးရောင်ပြန်ဟမ်းမှုတစ်ခုဖြစ်ကြောင်းလေးလာသူတွေကသုံးသပ်ကြပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မနီပူရာပြည်နယ်ထဲမှာဟိန္ဒူအများစုဖြစ်တဲ့မေတီလို့ခေါ်တဲ့ကသဲလူမျိုးတွေနဲ့ခရစ်ယာန်အများစုဖြစ်တဲ့ကုကီးနဲ့အခြားမျိုးနွယ်စုတွေကြားတင်းမာမှုတွေမြင့်တက်နေတာပါ။တောင်ထူတက်တဲ့အဲ့ဒီပြည်နယ်ထဲမှာလူမျိုးရေးတပ်ဖွဲ့ဝင်ထောင်ထဲချီလဲချထားပါတယ်။ဒါပေမဲ့လူမျိုးရေးအထူးကြုံတွေဖြစ်နေတာ3လကြာနေပြီးအိန္ဒိယဗဟိုအစိုးရအနေနဲ့ဒါတွေကိုအလုံးစုံမထိန်းချုပ်နိုင်သေးတာအစိုးရကောင်းကြောက်အကဲခတ်တွေကထောက်ပြနေကြပါတယ်ခင်ဗျာ။